ရှိတာအာရှပစိဖိတ်ကြီးရဲ့အမေရိကန်လက်ထောက်နိုင်ငံသားဝင်ကြီးဂျိုးဆက်ဗျွန်းရဲ့မေလ18ရက်က20ရက်အထိမြန်မာပြည်ခီးစဉ်ပြီးဆုံးသွားပြီဖြစ်ပါတယ်။အမေရိကန်နိုင်ငံကမြန်မာနိုင်ငံနဲ့အပြုသဘောဆောင်တဲ့နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်သွားဖို့ဆန္ဒရှိပါကြောင်းဒါပေမဲ့ဒီတိုးတက်ဖြစ်ထွန်းမှုဟာမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့လူ့အခွင့်အရေးလေးစားလိုက်နာမှုတွေပေါ်မှာမူတည်တဲ့အကြောင်းအမေရိကန်အစိုးရတန်တမန်မစ္စတာယွန်းကပြောဆိုလိုက်ပါတယ်။မစ္စတာယွန်းရဲ့ခီးစဉ်ဟာမြန်မာနိုင်ငံမှာအစိုးရတဲ့ဖွဲ့ပြီးကလေးကဆိုရင်ပထမဆုံးအမေရိကန်အစ်မြင့်တာဝန်ရှိပုဂ္ဂိုလ်ရဲ့ခီးစဉ်လည်းဖြစ်ပါတယ်။မြန်မာအစိုးရအနေနဲ့ဒီမိုကရေစီနိလန်းတကျအုပ်ချုပ်မှုမျိုးကိုဆောင်ရွက်နိုင်ဖို့အတွက်ခိုင်မာတိကျတဲ့ဒီခြေလှမ်းတွေကိုယူဖို့နဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လွှတ်ပေးဖို့ကိုလည်းမစ္စတာယွန်းကတိုက်တွန်းပါတယ်။မစ္စတာယွန်းရဲ့အလဲပတ်ခီးစဉ်အတွင်းမှာဒီနိုင်ငံရေးဝန်ကြီးအသစ်ပြည်သူ့လွှတ်တော်ဒုတိယအကွဋ္ဌဘကိုးတိုင်းဒေသကြီးဝန်ကြီးချုပ်အပါအဝင်အစ်မြင့်အစိုးရတာဝန်ရှိပုဂ္ဂိုလ်တွေနဲ့မိတ်ဆက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုတွေမှာလက်ထောက်နိုင်ငံရေးဝန်ကြီးယွန်းကဒီချမှတ်ထားတဲ့အပြုသဘောဆက်ဆံရေးကတဆင့်နှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ဖို့အာတီတရှိတဲ့အကြောင်းကိုထပ်ပြီးတော့ပြောခဲ့ပါတယ်။ဒီတိုးတက်ဖြစ်ထွန်းမှုကတော့မြန်မာပြည်ရဲ့ပြုပြင်ပြောင်းလဲမှုဒီမိုကရေစီနည်းကြအုပ်ချုပ်မှုအတွက်ဒီအတိတ်ပဲရှိရှိနဲ့ဆောင်ရွက်မှုလူ့အခွင့်အရေးလေးစားမှုမြန်မာပြည်သူတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကလိုလားတဲ့နိုင်ငံရေးအကျဉ်းသားအလုံးလွှတ်ပေးမှုတွေပေါ်မှာမူတည်တယ်လို့ဆိုပါတယ်မြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတို့ရဲ့စစ်ရေးဆက်ဆံမှုတွေအပေါ်မှာအမေရိကန်နိုင်ငံရဲ့စိုးရိမ်မကင်းမှုကိုလည်းလက်ထောက်နိုင်ငံရေးဝန်ကြီးယွန်းကဒီအသိပေးခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်မှာမြန်မာအစိုးရကလေးစားလိုက်နာဖို့တောင်းဆိုခဲ့ပါတယ်လက်ထောက်နိုင်ငံရေးဝန်ကြီးယွန်းရဲ့အဖွဲ့ဟာမြန်မာဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်းဆောင်နေအပါအဝင်ဒီမိုကရေစီအင်အားစုတွေလူမျိုးစုကောင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မြန်မာဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ဆွေးနွေးပွဲအတင်းမှာဒီမြန်မာပြည်သူအားလုံးလိုလားတောင်းတနေတဲ့ဒီတွေ့ဆုံဆွေးနွေးမှုမျိုးအမျိုးသားရင်ကြားစီရေးကိစ္စတွေကိုအကောင့်ထဲပေါ်လာဖို့အကောင်းဆုံးဘယ်လိုဆောင်ရွက်ကြမယ်ဆိုတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတည်သားထင်ရှားတဲ့ပြောင်းလဲမှုတွေပေါ်ပေါက်မလာမချင်းအမေရိကန်အစိုးရကစီးပွားရေးပိတ်ဆို့ဒဏ်ခတ်အရေးယူမှု sanction ကိုရုပ်သိမ်းမှာမဟုတ်ဘူးဆိုတာကိုမြန်မာဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကနားလေသဘောပေါက်ကြောင်းကိုလည်းသတင်းမှာဖော်ပြထားပါတယ်ရှင်